ပါကစ္စတန်နိုင်ငံကိုရုရှားပေးလာတဲ့စီးရဲကူညီဒေါ်လာသန်း300ကိုလုံးဝရပ်ဆိုင်းပစ်ဖို့ဆုံးဖြတ်လိုက်ပြီလို့အမေရိကန်စစ်ဘက်ကပြောပါရယ်ပါကစ္စတန်နိုင်ငံတွင်းမှာအခြေစိုက်ပြီးလှုပ်ရှားနေတယ်လို့ဆိုတဲ့စစ်သွေးကြွတွေကိုပါကစ္စတန်ကထိထိရောက်ရောက်နှိမ်နှင်းမှုမရှိဘူးဆိုပြီးနှစ်ပေါင်းများစွာပေးလာတဲ့ဒီကူညီကိုဒီနေ့အစောပိုင်းကစပြီးတော့ယာယီဆိုင်းငံ့ထားခဲ့တာပါအိန္ဒိယအာဖဂန်နစ္စတန်နိုင်ငံမှာ18နှစ်ကြာလက်နက်ကင်ပုံကန်တီသူတွေကိုသူတို့နိုင်ငံထဲမှာခိုးလုံဝင်ပေးထားတယ်ဆိုတဲ့စွပ်စွဲချက်ကိုပါကစ္စတန်ဆိုရကတော့အစဉ်တစိုက်ငြင်းဆိုထားပါရယ်ပါကစ္စတန်ဘက်ကသာသူတို့ရဲ့လုံဆောင်မှုကိုပြောင်းလဲမယ်ဆိုရင်ဆိုင်းငံ့ထားခဲ့တဲ့စီးရဲအကူအညီပြန်ရနိုင်ခြေရှိတဲ့သဘောမျိုးအမေရိကန်တာဝန်ရှိသူတွေကပြောထားမှုပါတယ်။စစ်သွေးကြွတွေကိုပါကစ္စတန်ကနှိမ်နှင်းနဲ့ခိုင်မာတဲ့လုံဆောင်ချက်တွေကိုတွေးရမယ်ဆိုရင်အကူအညီဒေါ်လာသန်း300ကိုပြန်ပေးနိုင်တဲ့အမေရိကန်ကအထူးသဖြင့်ကာဝေးဝန်ကြီးဂျင်မက်ဒစ်စီမှာရှိပါတယ်။ဒါပေမဲ့ဝန်ကြီးမက်ဒစ်ကဆက်မပြီးတော့ဘူးဆုံးဖြတ်လိုက်တာလို့အမေရိကန်တာဝန်ရှိသူတူက Reuters သတင်းဌာနကိုပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့စစ်ဘက်ထိပ်တန်းအရာရှိဗိုလ်သူကြီးဂျိုးဆက်ဒန်ဖော့တို့တိမ်မကြခင်မှာပါကစ္စတန်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားချိန်မှာပဲစီးရဲကူညီပေးတာကိုလုံးဝရလိုက်တဲ့အကြောင်းကာကွယ်ရေးဌာနကကြေညာလိုက်တာပါ